မြန်မာနိုင်ငံအတွင်းတစ်ကုံသွယ်မှုဆန်ရာပြစ်မှုကျူးလွန်မှုများနဲ့အစိုးရဘက်ဆန်ရာအကျင့်ပျက်ချဆမှုတွေရှိနေတဲ့အတွက်တရားမဝင်တစ်ခိုးထုတ်မှုနဲ့တင်ပို့ရေးအပိုင်းတွေကနေအမေရိကန်ဒေါ်လာဘီလီယံနဲ့ချီဆုံးရှုံးမှုတွေဖြစ်ပေါ်နေတဲ့အကြောင်းဗြိတိန်နဲ့အမေရိကန်ခြေဆိုင်တဘာဝပတ်ဝန်းကျင်စုံစမ်းရေးအဖွဲ့ EIA ကပို့ထုတ်နေရဆွဲနဲ့ထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။အချက်အလက်ချဆမှုမြန်မာနိုင်ငံအတွင်းတစ်လုံးထုတ်လုပ်မှုပမာဏအစစ်အမှန်အားဖော်ထုတ်ခြင်းလို့အမည်ပေးထားတဲ့အစီရင်ခံစာမှာအဲ့ဒီလိုဖော်ပြထားတာပါလွန်ခဲ့တဲ့15နှစ်တာကာလအတွင်းတစ်ခုတ်ချင်းနဲ့တစ်တင်ပို့ခြင်းဆိုင်ရာတရားဝင်ထုတ်ပြန်ချက်တွေကိုအသေးစိတ်စုံစမ်းစစ်ဆေးပြီးတော့အစီရင်ခံစာမှာဖော်ပြထားတာဖြစ်ပါတယ်မြန်မာနိုင်ငံကတစ်ထုတ်လုပ်မှုနဲ့တစ်တင်ပို့မှုလုပ်ငန်းစုစုပေါင်းရဲ့28ရာခိုင်နှုန်းကိုသာမှတန်းတင်ထားနိုင်ပြီးကျန်82ရာခိုင်နှုန်းဟာတရားမဝင်ထုတ်လုပ်တင်ပို့နေတာဖြစ်တယ်လို့ဆိုပါတယ်အစိုးရဘက်ကတရားဝင်ထုတ်ပြန်တဲ့အချက်လက်တွေကိုလေ့လာကြည့်ခြင်းအပြင်တရားမဝင်တစ်ခုမှုတွေအစုလိုက်အပြုံလိုက်ဖြစ်နေတယ်ဆိုတာကိုပြသနေပြီးအဲ့ဒီလိုဖြစ်ပေါ်နေတာတွေဟာလည်းအစိုးရကိုယ်တိုင်ကပါဝင်ပတ်သက်မှဖြစ်နိုင်တဲ့အကြောင်း EIA ရဲ့တစ်တော့ရေးရာလုံဆော်ရေးခေါင်းဆောင် Fate Dorothy ကပြောပါတယ်